ကိုလိုနီနယ်ချက်လက်အောက်ပညာရေးလွတ်လပ်ခွင့်အတွက်တက္ကသိုလ်ကျောင်းသူကျောင်းသားတွေစတင်တက်ပွဲပုံရတဲ့ဒီဇင်ဘာလပြီးကျော်10ရက်နေ့ကိုအမျိုးသားအောင်ပွဲနေ့ဖြစ်ဂုဏ်ပြုတက်မှတ်ခဲ့ပေမဲ့ဒီကနေ့ခေတ်မှာတော့တချို့အမျိုးသားရေးလှုပ်ဆော်သူတွေကအယူဆလွဲမှားမှုတွေနဲ့တက်မှတ်ကျင်းပနေတာတွေ့မြင်နေရတယ်ဆိုပြီးတော့မြန်မာရေးခဲခတ်သူတွေကပြောကြပါတယ်အကြောင်းဆိုကိုမှတ်အရင်းနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီဇင်ဘာလ2ရက်နေ့ကကြာရောက်တဲ့68မိနစ်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ဖြင့်ထောက်ပြတဲ့တမနာဦးဝင်းကြီးရဲ့တဝန်ပေါ်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးနဲ့တိုင်းဒေသအလုံးရင်းမြို့မြတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အမျိုးသားရေးစိတ်ဓာတ်နဲ့အရင်းခံပြီးစုပေါင်းအင်အားနဲ့ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်အနာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမနေ့ကထုတ်ပြန်တဲ့အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်ကြေညာချက်မှာလဲတိုင်းဒေသလူမျိုးပေါင်းစုံရှိနေတဲ့မြန်မာနိုင်ငံမှာသဘောထားကြည့်တဲ့နိုင်ငံရေးအမြင်အမျိုးသားရေးအမြင်နဲ့တိုင်းပြည်အကျိုးပြုတဲ့စစ်မှန်တဲ့အမျိုးသားရေးစိတ်ဓာတ်ရှိဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်။ရန်ကုန်မြို့ပါတီဌာနချုပ်ကတနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသားအောင်ပွဲနေ့အခမ်းအနားမှာတော့ပါတီဘိုအလုံးမှုဆောင်ကော်မတီအတွေ့အမှုဦးမြတ်ဝင်းကညီညွတ်ရေးကိုအခြေခံတဲ့အမျိုးသားအောင်ပွဲစိတ်ဓာတ်နဲ့ရည်မှန်းချက်ပန်းတိုင်ရောက်အောင်သွားဖို့အခုလိုမိကုံးမှတိုက်တွန်းသွားပါတယ
်။အမျိုးသားအောင်ပွဲစိတ်ဓာတ်ကိုကျွန်တော်တို့ရှေ့ဆက်ပြီးတော့တိုင်ဆွေးမှာလိုနေတယ်ကျွန်တော်တို့ကပန်းနိုင်ကိုရောက်ပြီးပါကျွန်တော်တို့လည်းပန်းနိုင်ကိုအားလုံးလည်းပေါ့ပေါ့ပန်းနိုင်ရောက်ဒီလိုစိတ်ဓာတ်မျိုးနဲ့ဒီလိုတဲ့စိတ်ဓာတ်မျိုးနဲ့ဆက်လက်ဖွားရမှုလိုပါတယ်ကျွန်တော်တိုင်ဆွေးနေတော့ဒီလိုဆိုပါ
တဖက်မှာလည်းတက်မတော်သားဟောင်းတွေနဲ့အမျိုးသားရေးအင်အားစုတွေစုပေါင်းပြီးအမျိုးသားအောင်ပွဲနေ့အခမ်းအနားကိုရန်ကုန်မြို့သူရဲကောင်းစစ်တီဗိမ့်မှန်မှာတနင်္ဂနွေနေ့နေ့ပိုင်းကကျင်းပခဲ့ပါတယ်။ဒီကနေ့ဖြစ်အမျိုးသားရေးလှုပ်ဆော်နေသူတွေကြွေးကြော်နေတဲ့အမျိုးဘာသာသာသနာအမြင်နဲ့တိုင်းပြည်ကာကွယ်ဖို့ဆိုတာမဖြစ်သင့်တော့ဘူးလို့မြင်သူကတော့အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာစာပေပညာရှင်နမေကျော်ကြပြဆရာမောင်ဆွမ်းကြီးဖြစ်ပါတယ်။လူမျိုးဘာသာပေါင်းစုံစုဝေးနေထိုင်ပြီးလွတ်လပ်တဲ့ပြည်ထောင်စုနိုင်ငံတစ်နိုင်ငံအနေနဲ့ခေတ်နဲ့အညီငြိမ်းချမ်းရေးဒီမိုကရေစီရေးဖွံ့ဖြိုးရေးစတဲ့ကျေပြန့်တဲ့အမျိုးသားရေးစိတ်ဓာတ်ဖြင့်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းကြပြဆရာမောင်ဆွမ်းကြီးကဗီဒီယိုကိုအခုလိုပြောပါတယ
်။ဒီအနေကတော့ဝန်တာနုရရှိတာလို့ခေါ်တဲ့ကျိုးရကအမျိုးဘာသာသာသနာတဲ့အမျိုးဘာသာသာသနာဆိုတာဥစ္စာကဟိုအရင်တုန်းကရောအင်္ဂလိပ်ဆိုတာလက်ထက်ဟိုမှာရှေးဟောင်းကျွတ်တော့နော်ခုခေတ်တော့ဒီအမျိုးဘာသာသာသနာဆိုတာအဲခင်မင်းမီတော့ပါဘူးဟဲ့လားအမျိုးဆိုတာဥစ္စာဘယ်အမျိုးလဲဘာသာဆိုတာကဗုဒ္ဓဘာသာဟိုအရင်တုန်းကဆိုလိုတာလေသာသနာဆိုလည်းဗုဒ္ဓသာသနာကိုဆိုလိုတာလေအခုအဲ့တော့ဒီတိုင်းပြည်ဟာပြည်တော်စုနိုင်ငံဖြစ်နေပြီးတော့ဘာသာမျိုးစုံရှိနေပြီးဗုဒ္ဓဘာသာရှိတယ်ခရစ်ယာန်ရှိတယ်နတ်ကိုယ်ကိုယ်တဲ့လူလည်းအရှိရဲ့နော်အဲ့တော့ဒီခေတ်မှာအဲ့လိုအမျိုးဘာသာသာသနာဆိုတော့ဥစ္စာခင်မီတော့ဘူးလေပြည်တော်စုစည်းလုံးရေးဖွံ့ဖြိုးရေးညီညွတ်ရေးငြိမ်းချမ်းရေးအဲ့ဒါမျိုးပဲခင်မီတော့တာပေါ့
လူမျိုးတွေ1920ခုနှစ်ကရန်ကုန်တက္ကသိုလ်ကျောင်းသား12ဦးခေါင်းဆောင်မှုနဲ့အမျိုးသားပညာရေးနဲ့ပတ်သက်တဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်နဲ့ကျောင်းသားတူအားလုံးရဲ့ဆန္ဒသဘောထားတွေကိုကန့်သက်ချုပ်ချယ်တဲ့ဗြိတိသျှကိုလိုနီကျွန်ပညာရေးအပါအဝင်ရန်ကုန်တက္ကသိုလ်အဥပဒေကျမ်းကိုစန့်ကျင်ရေးတပိတ်တိုက်ပွဲကြီးမှာပြည်သူအများညင်ညွတ်စွာပါဝင်ခဲ့တယ်လို့ဒေသအစိုးရကလိုက်လျောခဲ့ရတဲ့အတွက်လွတ်လပ်ရေးတမိုင်းမှာပထမဆုံးအောင်ပွဲအဖြစ်မှတ်တမ်းတင်ခံခဲ့ရတာဖြစ်ပါတယ်။ဒါကြောင့်ကျောင်းသားတပိတ်စတင်ခဲ့တဲ့1920ပြည့်နှစ်ဒီကောင်မုံလားပြည့်ကျော်ဆယ်ရည်နှစ်ကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသားအောင်ပွဲနေ့အဖြစ်နှစ်စဉ်ဂုဏ်ပြုပွဲအခမ်းအနားတွေကိုကျင်းပလာခဲ့တာဖြစ်ပါတယ်ရှင်။